တူနီရှားနိုင်ငံမှာပြည်သူတွေလိုလားမျှော်လင့်နေတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပေါက်လာစေရေးအတွက်တူနီရှားသမ္မတကပြည်ပြင်ပြောင်းလဲရေးလုပ်မဲ့ကိစ္စကိုနိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကကြိုးစိုးထောက်ခံကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောပါတယ်။တူနီရှားမှာသမ္မတကိုင်ဆာရက်အာနာရယူခဲ့ပြီးလေးလနီးပါးအကြာမှာပြောဆိုလိုက်တာပါ။ဇူလိုင်လတည်းတူနီရှားပါလီမန်နဲ့အစိုးရအဖွဲ့ကိုဖျက်သိမ်းခဲ့ပြီးနောက်ပြည်တွင်းပြည်ပကဝေဖန်မှုတွေတိုးလာနေတာကိုကန့်တွယ်ဖြေရှင်းဖို့သူ့အနေနဲ့မနေ့ကမနာအလုတ်လုပ်နေတယ်လို့သမရဆိုက်ကပြီးခဲ့တဲ့သတင်းမှတ်မှာပြောခဲ့ပါတယ်။ထောင်ထဲကြီးတဲ့ဒူနီရှားပြည်သူတွေကတော့ပါလီမန်ကိုပြန်ခေါ်ပေးဖို့ပြီးခဲ့တဲ့ပတ်ထဲသမရကိုဆန္ဒပြတောင်းဆိုခဲ့တယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့နိုင်ငံစီးပွားရေးကဏ္ဍကိုကြားကံမဲ့အကူအညီတွေပြန်ရဖို့ဆိုက်ရဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေတိုင်းလိုက်နာဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။